Okay, to tete kan. Cepat tu macam ni. Kalau macam ni, di sini kalau jauh jauh macam ni, di sini kalau labi atau minyak pun dia tu.
Okay, macam
tu. Tu ni to tete kan, ah, di sini tu dorang mahu, no.
Okay, macam
tu. Ini mungkin nama muka tete kan ni, kom di tu nama tu law ni ni.
Okay,
macam tu. Di ini mungkin nama muka kisah, nasi wayi kisah, ada juga yang biji ni tu ni.
Okay, macam
tu. So. Di ini mungkin muka pada lusin, tu tu pun boleh. Di mana yang cah ini mungkin muka FDI sura. Terlalu ye je lalu suya ni ni lepas matar.
Okay,
lalu di FDI mana yang cah ini mungkin muka di suya ni ni terlalu itu mungkin tar yang cari ni biar di natang sekolah natang sesiapa macam terlalu cari.
Okay,
di natang sekolah lala di cari cari ni apa lusi lekan.
Natang sekolah mana cari ni barai sih. Bajang Piolet Solution, the
okay.
World Bank and Myanmar Economic Monitor, Bono,
okay.
A bigger lave, launch lobare, launch lobe to a chowla de carbono, the nick on the castle, or Jani Varese. Now, not quite at all, the FDI commitment loop about FDI amount loop your Lucian, the Nanganaga Yeni Muna Mulare, Pamana Lupioin, Namatica or Namatica Palace Solution, the Sajo Poma Piotare, Sayo Poma Piotare. ประมาณนั้นเลยป่ะเนาะอะไรตะคู่นอกจากว่าเจ้ามารู้แท้ๆวนๆจี้ตินน่ะสาจุ้มแท้มาเปล่าท่าได้อำเภอตะแคคอมมิตเมนต์ชื่อๆเนี่ยงวยตะแคเตลาพี่ออกมาตะแคอลุ้ลุ้ดาบะลောက်ชื่อเลยสรว่าไอ้นี่อำเภอว่าแหละไอ้ประมาณนั้นแหละยี้จี้ไปเลยใช่สรแล้วตะคาลีจ้าลงสิไอ้เก็งงานนี่เว้ยจี้ไปสายั่วปอเก็งงานนี่เว้ยจี้ไปตะแคဝင်ลาได้ประมาณนั้นจี้โหเจ้ามารู้หัวป่ะเนาะโห
จีบอายุไม่ย่าล่ะลีดิปอเนาะดาลีดิชื่อแต่คาจ้ะรอเลยโอเคเอ่อคู่รออลาลาโหลပြောလို့ရှင်เนาะวอลแบงก์ကိုကอีโคโนมิกမြန်မာอีโคโนมิกအောက်လုပ်မှာပြောထားတာတော့ကြာနေပါတယ်ရှင့်အဲ့တော့ဒါလေးနဲ့ပတ်သက်လို့ကတော့လေဒီကိန်းငန်းတွေကိုအသေးစိတ်တော့ကျွန်တော်မေးမနေတော့ဘူးအချိန်ကအကြောင်းလေးတွေပဲမေးခြင်းတယ်လေ
ဟုတ်ကဲ့ရှင့်
အထူးသဖြင့်ဒီနိုင်ငံခြားယင်းနှုတ်နယ်မှုတွေတက်လာအောင်ဆ
ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ ဆိုလို့ရှိရင်အဲ့ဒါ2018 August မှာထွက်ထားတယ်ပေါ့ထွက်ထားပြီး2030အထိဆိုတော့ဟိုဒါပေမဲ့ကျမတို့ကအစိုးရတရစတက်တက်ချင်းမှာဟိုဒီရင်းနှီးမြှုပ်နှံသူအတိုင်းဝိုင်းရလဲဝိုင်းပြီးစောင့်ပြီးကြည့်နေတာပေါ့နော်ဒီအစိုးရရဲ့သဘောထားပေါ့အစိုးရကဒီပုဂ္ဂလိကကဏ္ဍတွေမှာရင်းနှီးမြှုပ်နှံသူတွေပေါ်မှာဘယ်လိုသဘောထားတယ်ဆိုတဲ့ဟာကိုဟိုဝိုင်းပြီးစောင့်ကြည့်ပြီးအာယုံနဲ့ကြည့်နေကြတဲ့အချိန်မှာကျမတို့ကဟိုအဲ့ဒါကိုဟိုဒီ Myanmar is open for business ဆိုတာမျိုးမပြောလိုက်ခဲ့နိုင်ဘူးရှင်မပြောလိုက်ခဲ့နိုင်မယ်နဲ့မှာအစိုးရလုပ်ရင်တန်းလန်းကြမှာအဲ့လို private sector ဒီပုဂ္ဂလိကကဏ္ဍနဲ့ထိတွေ့တာတွေနိုင်ငံတကာစခီးတွေတွားကြတဲ့အချိန်ကြမှာမေးခွန်းတွေကမေးလာတယ်ဒါတွေကအရေးကြီးတယ်ဆိုတာတဖြည်းဖြည်းမှသိလာတာပေါ့နော်တဖြည်းဖြည်းမှသိလာပြီးတော့မှပြီးလို့ရှင်တိုင်းပြည်ရဲ့ဒီ development strategy မရှိသေးဘူးဆိုတာလဲတဖြည်းဖြည်းမှသိလာတဲ့အခါကျတော့အခု2016ကနေစပြီးတော့မှအစိုးရတက်ပေမဲ့2018ဩဂတ်စ်ကျမှာ MSDB ထွက်နိုင်တာဆိုပြောမယ်ဆိုနောက်ကျတယ်လို့ပြောရမှာပေါ့နော်အစိုးရရဲ့တက်တန်းတဝက်ကျော်သွားတယ်အဲကျော်သွားတဲ့အခါကျတော့အခုနောက်ပိုင်းလဲကျမတို့အစိုးရတော့တေချာလေးပေါ့ MIFA ဆိုပြီးတော့လေအဲ Ministry of Investment and Foreign Economic Relations ဆိုပြီးတော့မှဒီရင်းနှီးမြှုပ်နှံမှုနဲ့အဲနိုင်ငံတကာစီးပွားရေးဆက်ဆံမှုဟိုဝန်ကြီးဌာနကိုတည်ထောင်လိုက်တယ်ဆိုတော့အတိတ်ပဲကတော့ဒါနိုင်ငံတကာဟိုက FDI နေဆွဲဆောင်ချင်တာပေါ့နော်ဟိုကျွန်မထင်တာကနောက်ကျတယ်လို့ထင်တယ်ရှင်
အဲ့တော့ဒီလုံနေရာကြီးအကုန်လုံးကဒီစောပိုင်းကဝေဖန်ခံရတဲ့အချက်ပေါ့နော်ဥပမာအဖြစ်ဒီအခုလက်ရှိအစိုးရမှာစီးပွားရေးမူဝါဒ
ဟုတ်ကဲ့ဆ
က်ကြည့်ကြကြဒါမှမဟုတ်ရှင်းရှင်းလင်းလင်းမရှိဘူးဆိုပြီးဝေဖန်တာရှိတယ
်။မှန်တယ်ဆက်
ဒီဒီလောက်တာတွေကဒီစီးပွားရေးမူဝါဒရဲ့အခြေခံဖြစ်တယ်လို့ယူဆသလား။ဒါဒီတရားတွေကြီးလိုက်တယ်ဆိုရင်မြန်မာနိုင်ငံအစိုးရရဲ့စီးပွားရေးမူဝါဒကအခြေခံခံဖြစ်နေပြီလို့ပြောလို့ရလား
။အဲကျွန်မဟုတ်ကဲ့ဆက်ဟိုပေါ့ကျွန်မတို့အစိုးရတက်ပြီးတော့မှဒီအစိုးရတက်ပြီးတော့မှ9လ8လလောက်မှလေ9လ8လလောက်ကြမှဒီစီးပွားရေးမူဝါဒဆိုတာကိုထုတ်ပြန်နိုင်တယ်ပေါ့နော်17ချက်ပါတာ။ပြီးလို့ရှိရင်ဒီစီးပွားရေးမူဝါဒကလည်းတိတ်ကုန်မှဟိုဟာပေါ့ဟိုဟာပေါ့အထွေထွေစံလွန်းတယ်ပေါ့နော် very vague ပေါ့ဟိုတိကျမှုအားနည်းတာပေါ့နော်တိကျမှုအားနည်းပြီးတော့မှဟို ဟိုဟို piece နဲ့လဲချိတ်ဆက်ထားတာလို့လို့ဘာလို့လို့အဲ့လိုတခုခုပေါ့နော်အဲ့လိုမျိုးတိတ်မရေရာတဲ့စီးပွားရေးမူဝါဒဖြစ်တဲ့ရှင်အဲ့ဒါလဲကျွန်တော်တို့အဝေခံခံခဲ့ရတယ်ပေါ့နော်အဲ့ဒါပြီးတော့လဲနောက်ဟို development strategy လောက်ပြန်တော့လဲ2018 August မှာဆိုတော့လीဆိုလို့ရှင်စီးပွားရေးအနေနဲ့ပြောလို့ရှင်တော့ဟိုစီးပွားရေးအနေနဲ့ပြောလို့ရှင်တော့ဟိုလက်ရှိအစိုးရအနေနဲ့စီးပွားရေးနဲ့ပတ်သက်တဲ့အာရုံစိုက်မှုဟာမလုံလောက်ဘူးပေါ့နော်တော့တိုင်းပြည်စီးပွားရေးဖွံ့ဖြိုးဖို့ဟာဒီအစိုးရရဲ့အာရုံစိုက်မှုနဲ့အစိုးရရဲ့စူးစမ်းအထောက်အမှုတွေကမလုံလောက်ဘူးနောက်တစ်ခုကကြတော့ဟိုထားလုပ်တယ်ဆိုရင်တော့မှနောက်ကျတယ်လို့ကျွန်မပြောချင်တယ်ရှင
်မလုံလောက်ဘူးဆိုတဲ့နေရာမှာဒီနိုင်ငံအခြားရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်ဖို့ဟာကိုယ့်ဘက်ကပံ့ပိုးပေးရမှာလေရှိရမလား
ဥပမာ
ချင်းဒီ infrastructure တွေကိုပံ့ပိုးပေးဖို့ရှိမယ်အဲ့ဒါတွေတော်တော်မလုံနိုင်ဘူးအဲ့ဒါပြင်နောက်ကျွန်တော်တို့ကြားနေရတဲ့ကိစ္စလေးရှိပါတယ်အထူးသဖြင့်ဟာလေဒီဟိုဒီပြည်ရင်းငင်းရေးကိစ္စဒီမှာဆိုလို့ရှိရင်လည်းဒါဟိုငင်းနှိမ့်နှံသူတွေအနေနဲ့အာမခံချက်တိတ်မရှိဘူးဆိုတော့အနေထားမျိုးတွေရှိရလေအဲ့ဒါကြီးရတော့ဘလို
့ဒီလိုပေါ့ရှင်ကျွန်တော်တို့ငင်းနှိမ့်နှံမှုငင်းနှိမ့်နှံတဲ့လူတွေလာချင်းအောင်ပေါ့နော်တကဘာလုံးကအတိမတ်ပြုထားတာ World Bank ရဲ့ဒီကမ္ဘာပန်းအနေထုတ်ထားတဲ့ Ease of Doing Business ပေါ့ Ranking နေပေါ့ဆိုလို့ရှိရင်ကမ္ဘာကပန်းနေပြီးတော့နိုင်ငံပေါင်း190ကျော်ဟိုဝင်ပြီးတော့မှအဲ့လိုသူ indicator တွေနဲ့ပေါ့နော်ညွှန်ကိန်းနေနဲ့တိုင်းတဲ့အချိန်မှာအဲကျွန်မတို့ကဒီနိုင်ငံပေါင်း190ကျော်မှာကျွန်မတို့က157ပေါ့နော်ဆိုလို့ရှိရင်3နှစ်ဆက်တိုက်လောက်ရှိပြီ157မှာပဲညိနေတဲ့သဘောဆိုတော့မတိုးတက်ဘူးဆိုတဲ့သဘောတော့ကြာရအောင်
အာဆီယံထဲမှာဆိုရင်ရောဘယ်လိုနေလဲ
အာဆီယံထဲမှာတော့လည်းကျွန်တော်တို့အနေဆုံးပဲရှင်ဟုတ်ကဲ့ရှင်အဲအဲ့လိုမျိုးဆိုတော့နောက်တစ်ခါကျတော့တခြားတိုင်းပြည်တွေကလည်းတိုးတက်အောင်လုပ်နေတဲ့အချိန်မှာကိုယ့်ရဲ့တိုးတက်မှုနှုန်းကတခြားတိုင်းပြည်ကိုမကျော်နိုင်တဲ့အခါကျတော့ကျွန်တော်တို့က ranking မတက်တာပေါ့ရှင်အဲအဲ့ဒါဆိုတော့လူတွေကအကြမ်းမြင့်အရင်ဆုံးကြည့်ရင် investor ကဘာပဲပြောပြောသူလည်းဒီပတ်စံငွေတို့ပိုက်ပြီးလာမှာဆိုတော့သူလည်းအကျိုးများရှိမှလာမှာပေါ့နော်လာမှာဖြစ်တဲ့အခါကျတော့ဟိုဒီအဲ့လိုမျိုးလေး indicator ကိုကြည့်လိုက်တာနဲ့လည်းအဲကျွန်တော်တို့ကကျွန်တော်တို့အိမ်ကြီးနာချင်းနေနဲ့အပြိုင်ဆိုင်ရှိတယ်ပေါ့နော်။အမကမ္ဘောဒီးယား၊လာအိုစ်၊ဗီယက်နမ်နဲ့မြန်မာပြည်နဲ့အာဆီယံထဲမှာကြီးလိုက်လို့ရှိရင်ကျွန်တော်တို့ကအနိုင်ဆုံးဖြစ်နေတဲ့ခါကျတော့ဟိုတခြားဘက်သွားတဲ့သဘောလည်းရှိတာပေါ့ရှင်။နောက်တစ်ခုကကျတော့နိုင်ငံရေးရတည်ငြိမ်မှုပေါ့။ဆိုနိုင်ငံရေးရဘယ်လိုဖြစ်လဲဆိုကျွန်တော်တို့ကတော့ဒီမိုကရေစီကိုအားပေးလို့ပဲပြည်သူကလည်းအားပေးတယ်နိုင်ငံတကာကအားပေးတယ်။အားပေးတဲ့အတွက်ကြောင့်မလို့နော်။တောက်လျှောက်ဒီမိုကရေစီအတွက်တိုက်ပွဲဝင်ခဲ့တဲ့ဒီအန်တီဆုရိုတော်ဆန်းစုကြည်တို့ကတိုင်းပြည်အုပ်ချုပ်နေတဲ့ကာလပေါ့နော်ဒါကတိတ်ကိုမှနိုင်ငံရေးရအောင်မြင်မှုဖြစ်တယ်ပေါ့နော်တစ်ချိန်တည်းမှာလည်းဘလို့ဖြစ်လဲဆိုလို့ရှိရင်ဟိုဒါဒီ9နှစ်တခါရွေးကောက်ပွဲလုပ်ကြတဲ့အခါကျတော့ဟိုဒီစတာထွက်ခါစဒီမိုကရေစီတာထွက်ခါစဆိုတော့နိုင်ငံရေးရတည်ငြိမ်မှုလည်းသူများတိုင်းပြည်ထက်နည်းတယ်ပေါ့နော်အမဗီယက်နမ်ကမ္ဘောဒီးယားလာအိုစ်တွေထက်ကျွန်မတို့ကနည်းတယ်ပေါ့ဆိုတော့နိုင်ငံတကာကတော့ကြည့်လို့ရှိရင်တော့အကြမ်းမြင်ဟိုအကြမ်းမြင်ရုပ်တရက်ကြည့်မှာတော့ခုန World Bank ရဲ့ ranking ကိုကြည့်မယ်ကျွန်တော်တို့အနိုင်ဆုံးဖြစ်တယ်နောက်တစ်ခုကကျတော့တိုင်းပြည်ရဲ့နိုင်ငံရေးစနစ်ကိုကြည့်လိုက်လို့ရှိရင်အခုမှတာထွက်ခါစားဖြစ်တဲ့အခါကျတော့နိုင်ငံရေးတည်ငြိမ်မှုကိုလည်းကြည့်ကျင်တယ်နောက်တက်လာတဲ့အစိုးရကလည်းအသစ်ဆက်ဆက်ဖြစ်တယ်ဖြစ်တဲ့အခါကျဒီအစိုးရရဲ့တက်လာတဲ့အစိုးရရဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာထားတဲ့သဘောထားဘလောက်ပြောပြောပြောင်းပြောင်းရှိလဲဘလောက်မြေတောင်မြောက်ချင်တဲ့စိတ်ရှိလဲဆိုတာဒါတွေကိုပြောဖို့ဟိုဒါတွေကိုထုတ်ပြဖို့ကျွန်တော်တို့နောက်ကျခဲ့တယ်ပေါ့နော်ဟုတ်ကဲ့အဲ့ကြောင့်ကျွန်တော်လည်းထပ်မေးပါမယ
်ဒါပေမဲ့ဒီ World Bank ရဲ့ဒီ indicator အင်ဒီကတည်းကညွှန်ကိန်းနဲ့ပတ်သက်လို့ဒီထဲမှာဆိုရင်ကျွန်တော်သိသလောက်ပေါ့နော်အဲ့ဒါကတော့ဟိုအချက်တွေမှာ agri license မှု
မှန်တယ်ရှင
်ရှိတယ်လေ
ဟုတ်ကဲ့ရှင်
လာပြီးလိုက်ယူမှုတွေဘယ်လောက်ဟိုများနေတယ်လဲ
ဟုတ်ကဲ့ရှင်
နောက်ပြီးတော့ဘန်နာရေးစနစ်ကဘယ်လောက်ဉာဏ်တည်ငြိမ်မှုရှိတယ်လ
ဲဆိုတော့မှန်ပါမှန်ပါ
ဆိုတော့အဲ့ဒါညီနဲ့ပတ်သက်လို့ရောအခုဆိုလို့ရှင်တော့ဒီ agri license မှုကော်မရှင်တွေပါဖွဲ့ပြီးလုပ်နေရရှိတယ
်။
ဒီဘန္နာရေးကိစ္စနဲ့ပတ်သက်ပြီးတို့ရောဘလောက်များတည်ငြိမ်အောင်လုပ်လာတာရရှိလဲဘလောက်များအောင်မြင်မှုတွေရှိလဲ
။ဟိုကျွန်တော်တို့အခုဒီအစိုးရမှာတော့ကျွန်တော်တို့ဗဟိုပန်ပေါ့နော
်
ဗဟိုပန်ပထမ9နှစ်က2013ကနေစလိုက်တယ်ရှင်။အရင်တော့ကဗဟိုပန်ကဒီတီးခြားလွတ်လပ်တဲ့အဖွဲ့အစည်းမဟုတ်ဘဲနဲ့ဟို Ministry of Finance အောက်ကိုပေါ့ဘန္နာရေးဝန်ကြီးဌာနအောက်ရောက်ပြီးတော့မှတိုင်းပြည်ရဲ့ budget deficit တွေကိုဟိုဒီငွေရိုက်ထုတ်ပေးနေရတာပေါ့ရှင်ငွေရိုက်ထုတ်ပေးနေရတယ်လို့တလောက်ရိုက်ထုတ်ပေးနေရတယ်အဆင့်အဲအဆင့်ကနေပြီးတော့မှတစ်ချိန်ကျတော့ကျွန်တော်တို့ဒီ2010ကျရွေးကောက်ပွဲနဲ့ဒီမိုကရေစီအစိုးရလို့ဖြစ်လာတဲ့အခါကျတော့နိုင်ငံတကာကနေအဲ့လိုခုနပြောတဲ့ IMF တို့ World Bank တို့ဝင်လာတဲ့အချိန်မှာကျွန်တော်တို့မှ technical assistance တွေအများကြီးရပါတယ်ရှင် ADB တို့ပါတို့အဲ့လို development partners တွေဝင်လာတဲ့အချိန်မှာ technical assistance ရတဲ့အခါကျကျွန်တော်တို့လမ်းကြောင်းလေးတော့စမှန်လာတယ်ပေါ့နော်ဆိုလို့ရှိရင်2013ခုနှစ်မှာဒီမြန်မာနိုင်ငံ ဟိုဘဟုပန်ဥပဒေဆိုတာပြဋ္ဌာန်းလိုက်ပြီးတော့မှဒီဥပဒေအရမြန်မာနိုင်ငံတော်ဘဟုပန်ဒီတီးခြားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်သွားတယ်။နောက်ခုနဗန္နာယီဝန်ကြီးဌာနအောင်မဟုတ်တော့ဘူး။ပြီးလို့ရှိရင်တိုင်းပြည်ရဲ့ဟို budget deficit ကိုလည်းဟိုဟိုဘောဟိုဒီ finance လုပ်ပေးစရာမလိုတော့ဘူးပေါ့။မလိုတော့တဲ့သဘောလောက်ရှိတာပေါ့နော်။အဲဒါပေမဲ့တော့ဟိုအရင်တော့ကတော့ကျွန်တော်တို့က budget deficit ရဲ့တရားရဂိုင်းလုံးကိုဘဟုပန်နေပတ်စံရိုက်ထုတ်ပြီးတော့မှဒီဖြန့်ဝေခဲ့တယ်ပေါ့နော်။ finance လုပ်ခဲ့တယ်။ပြီးတော့တဖြည်းဖြည်းလေးနဲ့ကျွန်တော်တို့က road map နဲ့ပေါ့ရှင်။အမှ80ရာဂိုင်းလုံး60ရာဂိုင်းလုံး40 20ပေါ့နော်။ဆိုလို့ရှိရင်ဒီနှစ်မှာတော့ World Bank ရဲ့ report အရတော့ကျွန်တော်တို့ကဒီဘဟုပန်နေပြီးတော့မှငွေရိုက်ထုတ်ဆရာမလို့တော့ဘူး budget deficit အတွက်ပေါ့နော်အဲဘာတွေဖြစ်လာလဲဆိုခုန money market လိုမျိုးတွေပေါ့ဥမာအစိုးရရဲ့ treasury bill တွေ treasury bond တွေကိုအစိုးရကနေပြီးတော့မှထုတ်လာတယ်ထုတ်လာတာကိုဘဏ်ကြီးတွေကဝယ်တယ်ပေါ့နော်ဝယ်ပြီးလို့ရှိရင်အဲ့လို3လတို့6လတို့စသဖြင့်ပေါ့တစ်နှစ်နှစ်နှစ်တို့စသဖြင့် treasury bill and bond တွေအစိုးရရဲ့ငွေတိုက်စာချုပ်တွေဝယ်တဲ့အခါကျတော့ဘဟုပန်နေရိုက်ထုတ်ဆရာမလို့တော့ဘူးဆိုတော့အစိုးရနေကအစိုးရနေပြီးတော့မှဘဏ်တွေကနေပတ်စံပြန်ချတာပေါ့ရှင်။ဘာနီယာပတ်စံဆိုတာကလည်းပြည်သူတွေထည့်ဝင်ထားတဲ့ဒီ deposit လုပ်ထားတဲ့ရင်းလာထားတဲ့ပတ်စံတွေဆိုပြည်သူဆရာပတ်စံလှည့်ချပြီးတော့မှဘဟုပန်မထုတ်ရတော့ဆိုအဲ့ဒီအရာလေးပြောလို့ရှင်တော့ကျွန်တော်တို့ကဒီအရှိအဦးသိန်းစိန်လက်ထက်ကနေစရပြီးတော့မှအခုကျွန်တော်တို့အစိုးရလက်ထက်ထိတော့လမ်းကြောင်းမှန်ပေါ်ရောက်လာတယ်ပေါ့နော်။ဘန္တာရေးရတော့ကျွန်မအဲ့လိုတော့မြင်နေတယ်